ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ပိုင်းမြို့မှာထိုင်းငွေနဲ့မြန်မာကျပ်ငွေလဲလှယ်ပေးတဲ့ငွေလဲလုပ်ငန်းဆိုင်တွေကိုစနစ်တင်းငွေရုံးပရက်ကဒီစစ်ကောင်စီဘက်ကအရောက်ဝင်းနဲ့ရဲတွေဝင်ရောက်သိမ်းဆီးပြီးတော့လူ၁၀ယောက်လောက်ကိုဖမ်းဆီးသွားတယ်လို့ငွေလုပ်ငန်းလှုပ်ကိုင်သူတွေကပြောပါတယ်။ငွေလဲခုံတွေကနေဘန်းငွေတွေကိုလည်းသိမ်းယူသွားတယ်လို့မျက်မြင်တွေကပြောပါတယ်။အခုလိုမျိုးထိုင်းနယ်စပ်ကဒီငွေလဲကောင်တာလုပ်ငန်းတွေကိုဝင်ရောက်ဖမ်းဆီးထိမ့်သိမ်းတာမျိုးအရင်တုန်းကမရှိဘူးတဲ့အကြောင်းထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောင်မအေးမှသတင်းပေးပို့ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့အမှတ်3ရပ်ကွက်ကြံကင်းလန်းကထိုင်းငွေနဲ့မြန်မာကျပ်ငွေလဲတဲ့လုပ်ငန်းလုပ်ကိုင်နေတဲ့စိုင်လေးတွေကိုဩဂုတ်လ23ရက်နေ့ကဝင်ရောက်စီးနှင်းပြီးလူကိုလည်းဖမ်းငွေတွေလည်းသိမ်းယူသွားတယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကပြည်သူတို့ကပြောပြပါတယ်
။အတုံးငယ်နဲ့နှိမ့်လည်နာရီတို့မှအဲဒီကြံကင်းလန်းမှာငွေလဲကုန်တယ်ပေါ့။ထိုင်းမြန်မာငွေလဲနေတယ်ငွေလဲစားနေတယ်လူတွေကောမနေ့ကအရဝက်အကပောင်းမိတယ်ကတနတ်တစ်ခါကြထိုးပြီးတော့အင်ကြီးအရှိသေးလား။အဲဒီလူရောက်30လောက်ရှိတယ်ခေါင်းလိုက်ပိတ်ခိုင်းဝိုင်းမြောက်ခံလိုက်တယ်ရောက်ပါပါလူအလုံးမဖေရောက်ပါပါငွေလည်းဟုတ်ခဲ့ကုန်ပါပါဘာကြောင့်မှမပြောပါအဲ့ဒါပါအကုန်လုံးကောက်ခံပြီးကောက်ကောက်တောက်တယ်ဝင်လာပါအဲ့ထိုင်းဘတ်ငွေတွေအကုန်လုံးရှိတဲ့ဥစ္စာတွေအကုန်လုံးအိမ်ပေါ်မှာလိုက်စားအဲ့ဘူးပါလေအကုန်လုံးခုံထဲမှာရှိတဲ့ပတ်စံတွေအကုန်လုံးကောက်တယ်ဝင်လာထိုင်းဘတ်ထိုင်းဘတ်တွေထိုင်းဘတ်ငွေတွေဒီကထားပြီးပြူပါမြန်မာငွေတအားကြခါကြအဲ့ထိုင်းဘတ်ငွေနဲ့မြန်မာငွေတွေဝယ်စုကောင်းမှဘလို့ဖန်းလာလားဘလို့ဖန်းလာလားဘာဘလို့မှစဉ်းစားလို့မရ
မြင့်မြင့်တွေ့ရှိသူတူကလည်းအခုလိုပြောပြပါဗျ။တ
ော်တော်ဘတ်တွေကိုဘတ်တွေကိုမပေးကြဘူး။ကျန်ရင်းလမ်းတွေထဲမှာလမ်းကြားအေးဝဲဝဲအေးပြီးတူတခြားဆွဲတယ်ဟုတ
်။နေစမျိုးဖြစ်တဲ့အတွက်မြန်မာကျပ်ငွေနဲ့ထိုင်းဘတ်ငွေလဲလှယ်တဲ့နေရာတွေလည်းအများကြီးရှိနေတာပါ။မြောက်ရီမြို့ရဲ့တစ်ဖက်ကမဲဆောက်ဈေးမှာလည်းအခုလိုမျိုးငွေလဲလုပ်ငန်းလုပ်ကိုင်နေတဲ့ဆိုင်လေးတွေအများအပြားရှိပြီးနေရက်ပြောင်းကြမဲ့မြန်မာလူသမားတွေကတော့ကျပ်ငွေနဲ့လဲလှယ်တာရှိသလိုထိုင်းအတွင်းပိုင်းကိုသွားမဲ့သူတွေကလည်းကျပ်ငွေကနေဘတ်ငွေလဲလှယ်တာတွေလည်းလုပ်နေကြတာပါအလားတူမြောက်ရီမြို့မှာတော့ချစ်ကြည်တရားပတ်ဝန်းကျင်နဲ့လှေကိတ်တွေအနီးအနားမှာအခုလိုမျိုးငွေလဲလို့ရတဲ့နေရာတွေအများအပြားရှိပြီးနှစ်ပေါင်းများစွာဒီလိုအလုပ်တွေလုပ်ကင်စားတော့နေကြတာလို့လည်းနေဆက်မှာအလုပ်လုပ်ကင်နေသူကပြောပြပါတယ်
ဒီဝင်တရာဘောပြန်နေလို့အဲ့ဒီပြန်နေလို့ဒီပါရတာအဲ့မှာမြောက်ဒီမှာသွားလဲတာရှိတယ်သူပြေကြတာလဲဒီနောက်အဲ့ဒီမြေမှာကောင်းဝင်မှာလဲတာရှိတယ်ဗဒါထိတ်မှာလဲတာရှိတယ်ဗဒါနှစ်ထိတ်မှာလဲတာရှိတယ်တစ်ထိတ်မှာလဲတာအချိန်ငယ်ဘက်မှာလာပြန်လဲတာရှိတယ်သူငယ်နှစ်ပေါင်း20 30တဲ့ဒီလိုပဲလောက်ထားမယ်ကြာလာပြီအခုသူရတက်လာမှာအခုမှဖမ်းကားလေးတယ်ဥစ္စာ
အခုဆိုရင်မြဝတီဘက်မှာထိုင်းဘက်ငွေဆောင်ထားတဲ့သူတွေကလည်းဖမ်းဆီးပြီးတော့ငွေတွေသိမ်းယူခံရမလားဆိုပြီးစိုးရိမ်စိတ်တွေရှိနေပါတယ်။မြဝတီမြို့ဟာနေဆက်မြို့ဖြစ်ပြီးကုန်တယ်အများစုကစီးပွားရေးလုပ်ငန်းတွေလုပ်ကိုင်စားတောက်ဖို့အတွက်အခြေချနေထိုင်နေတဲ့မြို့လည်းဖြစ်ပါတယ်။ထိုင်းဘက်ကကုန်ပစ္စည်းတွေဝယ်ဖို့အတွက်ဘက်ငွေဆောင်ထားသူတွေကလည်းစိုးရိမ်စိတ်တွေရှိလာပြီးထိုင်းဘက်ကဘက်ငွေတွေပြန်ပို့လာတယ်လို့လုံနေကြတယ်လို့လည်းဆိုပါတယ်။အခုဆိုရင်မြန်မာကျပ်ငွေတန်ဖိုးဟာတစ်နေ့တည်းတစ်နေ့ညှော့နှဲလာပြီးငွေစည်းမတည်ငြိမ်မှုတွေကြောင့်ထိုင်းမြန်မာနယ်စပ်မှာကုန်ပစ္စည်းအယောင်းဝယ်လုပ်နေတဲ့မြန်မာကုန်သည်တွေအဖို့လည်းအခက်အခဲတွေကြုံနေရပါတယ်။ဩဂုတ်လ15ရက်နေ့မှာတော့မြန်မာကျပ်ငွေတစ်သိန်းကိုထိုင်းဘက်ငွေ1320အထိပဲပေါက်ဈေးရှိပါတယ်ရှင်။